အီဂျစ်နိုင်ငံမြောက်ပိုင်းဆိုင်းနိုင်းကျွန်းဆွယ်ကလူတွေဖြစ်ချက်နေတဲ့ဗလီတစ်ခုကိုစစ်သွေးကြွားလို့တန်းတရားဖြစ်ပေါ်ရှိသူတွေဒီကနေ့မှတိုက်ခိုက်ခဲ့တာကြောင့်လူ184ယောက်သေဆုံးသွားတယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။အစိုးရတေဟာ BLF မြို့ကအယ်ရော်ဒါဗလီကိုအစ္စရေးလုံခြုံဗလီကအစ္စရေးလုံခြုံရေးတပ်ဖွဲ့ကိုထောက်ခံသူတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အာနာဘိုင်တွေကပြောပါတယ်။ခီးကြံပေါင်းနေတဲ့ကားလေးစီးပုံမှာရှိတဲ့လူတွေကတောက်ကြနေကဒီဝက်ပြူစူတောင်းနေတဲ့သူတွေကိုတနက်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့အီဂျစ်လုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်။အေးပေါ်လူနာတင်ရင်တွေကအခင်းဖြစ်ပွားတဲ့နေရာကထိခိုက်ဒဏ်ရာရတဲ့သူတွေကိုဒီအနီးအနားမှာရှိတဲ့စေယုံတွေကိုခေါ်ဆောင်သွားတာကိုတွေ့ရတယ်လို့လည်းမျက်မြင်သက်သူတွေကပြောပါတယ်။စစ်သွေးကြော်တွေကအများအားဖြင့်တော့လုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်လေရှိပေမဲ့ဆိုင်းနာကျုံးဆွယ်အပြင်ဘက်ကိုထွက်ပြီးတော့အီဂျစ်နိုင်ငံကခရီးရန်ဘာသာဝင်တွေနဲ့ဖျားဘူးတွေကိုလည်းတိုက်ခိုက်လေရှိတာဖြစ်ပါတယ်။အီဂျစ်လုံခြုံရေးတပ်တွေဟာဆိုင်းနိုင်းကျွန်းဆွယ်မြောက်ပိုင်းမှာ IS အစွန်းရောက်တွေနဲ့တိုက်ပွဲဖြစ်ပွားနေတာဖြစ်ပြီးတော့အဲဒီမှာလွန်ခဲ့တဲ့3နှစ်တိုက်ပွဲတွေပြင်းထန်လာခြင်းကစပြီးတော့စစ်သွေးကြွတွေဟာအီဂျစ်စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်ရာပေါင်းများစွာကိုတပ်ပစ်ခဲ့ပါတယ်ခင်ဗျာ။